Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါခင်ဗျာ။ American ပြည်ထောင်စု Washington DC မြို့တော်ကနေ2014ခုနှစ် November 18ရက်အင်္ဂါနေ့မနက်ခင်း VOE မြန်မာပိုင်းစီစဉ်နေကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီထိလိုင်းဒိုမီတာ32 40 48 50တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီခင်ဗျာ။ကျွန်တော်ကတော့အောင်မဒီမနက်ခင်းအစီအစဉ်မူဖြစ်တာဝန်ယူတင်ဆက်ပေးမှာပါ
။မင်္ဂလာနံနက်ခင်းပါခင်ဗျာ။ကျွန်တော်ဆက်မိုးပြီပါ။အခုမနက်မှာကြားမယ်မြန်မာနဲ့နိုင်ငံတကာသတင်းတွေထဲမှာဆိုလို့ရှိရင်အမေရိကန်တဦးနဲ့အတူစီးရီးယားစစ်သားတွေကိုခေါင်းဖြတ်တတ်ခဲ့တဲ့ IS စစ်သွေးကြော်တွေထဲမှာပြင်သစ်နိုင်ငံသားတယောက်လည်းပါဝင်တယ်လို့ပြင်သစ်တာဝန်ရှိသူတွေကပြောဆိုလိုက်တဲ့အကြောင်းနောက်ပြီးတော့ဩစတြေးလျနဲ့တရုတ်နိုင်ငံကြားမှာလူလတ်စွာကုန်သွယ်ရေးသဘောတူညီချက်စာချုပ်ချက်ကိုလက်မှတ်ရေးထိုးနိုင်ခဲ့တယ်ဆိုတဲ့အကြောင်းနဲ့အီဂျစ်နိုင်ငံမှာကျန်းခဲ့တုတ်ကွေးယောဂာနဲ့ဒုတိယမြောက်အမျိုးသမီးတယောက်ထပ်မံပြီးတော့တည်ဆုံသွားတယ်ဆိုတဲ့သတင်းတွေအပါအဝင်ထူးခြားတဲ့နိုင်ငံတကာသတင်းတွေကိုကြားမှာဖြစ်ပါတယ်ခင်ဗျာ
။ဟုတ်ကဲ့ပါခင်ဗျာ။ဒီကနေ့နားဆင်ရမယ့်သတင်းတူတွေထဲမှာဆိုရင်တော
့ We were very happy with a lot of the public comments that Obama made. He used the word Rohingya which is important. He stressed the need for the government to
ဟုတ်ပါပြီခင်ဗျာ။ဒါကတော့သမရဥပမာရဲ့မြန်မာနိုင်ငံခီးစဉ်နဲ့ပတ်သက်ပြီး HRW လူခွင့်စောင့်ကြည့်အဖွဲ့ကြီးရဲ့အာရှရေးရာတာဝန်ခံ Brett Adams ကသုံးသပ်ပြောဆိုသွားတာပါဒီသတင်းပြင်စီးရီးယားနဲ့ Iraq က IS စစ်သွေးကြွတွေရဲ့အခြေအနေနဲ့နိုင်ငံတကာဒုက္ခသည်တွေအကြောင်းသတင်းဆောင်မတွေကိုလည်းတင်ဆက်ပေးမှာပါနောက်ပိုင်းမှာလည်းအပတ်စဉ်စီစဉ်တွေဖြစ်တဲ့စီးပွားရေးစီစဉ်နဲ့သုတစုံလင် American တခွင်ကဏ္ဍကိုတင်ဆက်ပေးပါမယ်အခုအရင်ဆုံးတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုစံမိုဝေနဲ့မဲအင်ဂျင်နိုင်တို့ကကြီးညာပေးကြပါလိမ့်မယ်ခင်ဗျာ
အမေရိကန်အကူအညီပေးရေးဝန်ထမ်းဖြစ်တဲ့အဗ်ဒူရမန်ကစစ်ကိုခေါင်းဖြတ်တက်လိုက်ပြီးဆိုပြီးတော့ထုတ်ပြန်တဲ့ဗီဒီယိုဖိုင်ထဲမှာတက်ဖြတ်သူ IS စစ်သွေးကြွတွေထဲမှာပြင်သစ်နိုင်ငံတယောက်ဒါတယောက်လည်းပါဝင်တယ်လို့ပြင်သစ်တာဝန်ရှိသူတွေကပြောဆိုလိုက်ပါတယ်။အဲ့ဒီလိုအသက်ခံလိုက်ရတဲ့ပြင်သစ်နိုင်ငံသားဟာအသက်အဲ့ဒီလိုတက်ဖြတ်ခဲ့တဲ့ထဲမှာပါဝင်တဲ့ပြင်သစ်နိုင်ငံသားဟာအသက်22နှစ်အရွယ်မက်စမင်းဟော့ရှတ်ဆိုသူဖြစ်တယ်လို့ပြင်သစ်ပြည်ထရေးဝန်ကြီးကပြောဆိုပါတယ်။သူဟာမော်ရီတန်မှာခေတ္တနေထိုင်ခဲ့ပြီးတော့စီးရီးယားနိုင်ငံကိုရောက်ရှိသွားတာတစ်နှစ်ကျော်ပြီလို့လည်းပြောဆိုပါတယ်ပြင်သစ်နိုင်ငံရဲ့တာဝန်ရှိသူတွေကဗီဒီယိုဖိုင်ထဲမှာပါဝင်နေတဲ့ဂျီဟတ်အစွန်ရောက်ဒီ16ဦးတွေကဒုတိယပြင်သစ်နိုင်ငံသားဟာဘယ်သူဖြစ်တယ်ဆိုတာကိုဖော်ထုတ်ဖို့ကြိုးပမ်းနေကြတာဖြစ်ပါတယ်ဒီလူတွေဟာအမေရိကန်နိုင်ငံသားတဦးနဲ့စီးရီးယားစစ်သားအနည်းဆုံး18ယောက်ကိုခေါင်းဖြတ်ပြီးတော့တတ်ခဲ့တဲ့ဗီဒီယိုဖိုင်ထဲမှာတွေ့ရှိခဲ့ရတာဖြစ်ပါတယ် IS တွေ့ကြတွေဟာစီးရီးယားနိုင်ငံအတွင်းမှာပြီးခဲ့တဲ့ဇွန်လကစပြီးလူပေါင်း1400ကျော်ကိုတတ်ဖြတ်ပစ်ခဲ့ကြတယ်လို့ဗီဒီယိုနိုင်ငံမှာအခြေစိုက်တဲ့စီးရီးယားလူခွင့်ရေးစောင့်ကြည့်နေတဲ့အဖွဲ့ကပြောဆိုပါတယ်အသက်ခံခဲ့ရတဲ့အမေရိကန်နိုင်ငံသားအဗ်ဒူရမန်ကစစ်ဟာစီးရီးယားနိုင်ငံအတွင်းအကူအညီပေးရေးလုပ်ငန်းတွေကိုဆောင်ရွက်နေချိန်မှာလုံခဲ့တဲ့73လတုန်းကဖမ်းဆီးသွားခံခဲ့ရတာဖြစ်ပါတယ်အမေရိကန်သမ္မတဘရက်အိုဘားမားကတော့ဒါဟာ IS သွေးကြွတွေရဲ့ဆက်ဆုပ်ရွံ့ရှာပွဲကောင်းတဲ့လှုပ်ရက်တက်ဖြစ်တယ်ဆိုပြီးတော့လည်းဝေဖန်ပြောဆိုလိုက်ပါတယ်
အမေရိကန်ပြည်ထောင်စုနဘတ်စကာဆေးရုံမှာကုသမှုခံယူနေတဲ့အီပိုလာရောဂါဝေနာရှင်ဆီရီယိုလီယွန်နိုင်ငံကဆရာဝန်ဟာတည်ဆုံသွားပြီဖြစ်ကြောင်းဆေးရုံတာဝန်ရှိသူတွေကပြောပါရယ်တနင်္လာနေ့ကထုတ်ပြန်တဲ့ဆေးရုံရဲ့ကြေညာချက်မှာမာတင်ဆလီယာရဲ့အီပိုလာရောဂါအခြေအနေအတော့ကိုဆွေးရွားခဲ့တာကြောင့်တည်ဆုံခဲ့ရတာဖြစ်တယ်လို့ဖော်ပြထားပါရယ်သူဟာနဘတ်စကာဆေးရုံမှာကုသမှုခံယူခဲ့တဲ့တတိယမြောက်အီပိုလာရောဂါဝေနာရှင်ဖြစ်ပြီးအမေရိကန်ပြည်ထောင်စုတွင်းမှာတည်ဆုံခဲ့တဲ့ဒုတိယမြောက်လူနာဖြစ်ပါရယ်သမရအိမ်ဖြူတော်ကလည်းဒေါက်တာမာတင်စလီယာတည်ဆုံခဲ့တဲ့အတွက်ဝန်내ကြောင့်တဝင်လာကိုသူ့မိသားစုစီကိုပေးပို့ခဲ့ပါတယ်။ဒီဖြစ်ရက်ဟာအီဘိုလာရောဂါကြောင့်နောက်ထပ်လူတဦးတည်ဆုံသွားပြီလို့အသိပေးလိုက်တာဖြစ်ပြီးဒီရောဂါကိုဆက်ပြီးအရေးတကြီးတိုက်ဖြတ်ဖို့ဦးစားပေးဆောင်ရွက်သွားမှာဖြစ်ကြောင်းလည်းတဝင်လာမှာရေးသားထားပါတယ်ရှင
်။အီဂျစ်နိုင်ငံမှာကျန်းငှက်တုတ်ကွေးရောဂါနဲ့ဒုတိယမြောက်အမျိုးသမီးတစ်ယောက်ထပ်မံပြီးတော့တည်ဆုံသွားခဲ့ပါတယ်။အဲ့ဒီအမျိုးသမီးဟာအိမ်မှာကြက်တွေကိုမွေးမြူထားပြီးH5N1 virus ပိုးကြောင့်တည်ဆုံသွားခဲ့ရတာဖြစ်ပါတယ်။အခုနှစ်အတွင်းမှာအီဂျစ်နိုင်ငံအတွင်းဒီရောဂါနဲ့တည်ဆုံခဲ့ရတဲ့ဒုတိယမြောက်မျိုးသမီးလည်းဖြစ်ပါတယ်။ဗြိတိန်နိုင်ငံနဲ့နယ်သာလန်နိုင်ငံတွေကကြက်မွေးမြူရေးခြံတွေမှာလည်းမျိုးရိုးဗီဇကွဲတဲ့ virus ပိုးကူးစက်မှုဖြစ်နေတာကိုတွေ့ခဲ့ရပြီးတော့ EU ဥရောပသမဂ္ဂကရောဂါကိုထိန်းချုပ်နိုင်ဖို့အတွက်ကြိုးပမ်းလှုံ့ဆော်နေပါတယ်။နယ်သာလန်နိုင်ငံရဲ့အလဲပိုင်းမှာရောဂါဖြစ်ပွားမှုတွေ့ရှိခဲ့ရပြီးတဲ့နောက် Dutch တာဝန်ရှိသူတွေဟာထမှန်ကူးစက်မှုမဖြစ်ပွားရအောင်ကြက်ကောင်ကြီးတသိန်းခွဲကိုဖျက်ဆီးတုတ်တင်ပစ်လိုက်ကြပါတယ်။ဒါဟာဥရောပမှာ H5N5 တုတ်ကွေးရောဂါကူးစက်ပြန့်ပွားမှုဒုတိယကြိမ်ဖြစ်ပွားခဲ့တာပါ။အခုလစောစောပိုင်းလုံးကလည်းဂျာမနီနိုင်ငံကမွေးမြူရေးခြံတစ်ချက်မှာဒီလိုအလားတူရောဂါကူးစက်မှုမျိုးကိုတွေ့ခဲ့ရပါသေးတယ်။ နယ်သာလန်နိုင်ငံစီးပွားရေးဝန်ကြီးဌာနရဲ့ပြောရေးဆိုခွင့်ရှိသူကတော့ဒီယောဂါဟာငှက်ဒီကနေတဆင့်ကူးဆက်လာတာဖြစ်ဖို့ရှိကြောင်းပြောဆိုပြီးဥတွေနဲ့အသားတွေတင်ပို့မှုကို82နာရီရပ်တန့်ထားဖို့အတွက်အမိန့်ထုတ်ထားပါတယ်။ဥရောပသမဂ္ဂအနေနဲ့လည်းယောဂါကူးဆက်မှုကာကွယ်ဟန်တားဖို့အတွက်အလားတူတားမြစ်ကန့်သတ်အရေးယူမှုမျိုးဆောင်ရွက်ချမှတ်ဖို့ရှိတယ်လို့ EU ပြောခွင့်ရပုဂ္ဂိုလ်ကရက်တာသတင်းဌာနကိုပြောဆိုလိုက်ပါတယ်ခင်ဗျာ။
ပေါ်ယန်ဟမ်းမင်းကြီး Francis အနေနဲ့နောက်နှစ်အတွင်းမှာအမေရိကန်ပြည်ထောင်စုကိုအလဲပတ်လာရောက်ဖို့ရှိတယ်လို့ကြေညာလိုက်ပါတယ်။ Philadelphia ပြည်နယ်မှာကျင်းပမယ့်ကမ္ဘာလုံးဆိုင်ရာမိသားစုညီလာခံကိုပေါ်ယန်ဟမ်းမင်းကြီးတက်ရောက်မှာဖြစ်ပါတယ်။ပေါ်ယန်ဟမ်းမင်းကြီး Francis ဟာသူ့ရဲ့တပ်တန်းလာပေါင်း20အတွင်းအရှေ့ဥရောပအာရှတောင်အမေရိကနဲ့အရှေ့အလယ်ပိုင်းဒေသတွေကိုတွားရောက်ခဲ့ပြီးပါပြီ။အမေရိကန်ပြည်ထောင်စုခီးစဉ်ကိုတော့ပေါ်ယန်ဟမ်းမင်းကြီးရုံးကတနင်္လာနေ့မှာအတည်ပြုခဲ့တာပါအမေရိကန်ပြည်ထောင်စုကခရစ်ယာန်ဘာသာရေးခေါင်းဆောင်တွေကတော့ခီးစဉ်အတွင်းပုံရံဟမင်းကြီးဟာနယူးယောက်နဲ့ကုလသမဂ္ဂဌာနချုပ်အပါအဝင်ဝါရှင်တန်ဒီစီမြို့တော်ကိုသွားရောက်ဖို့အလားအလာရှိတယ်လို့ပြောနေကြပေမဲ့ဗာတီကန်မှာရှိတဲ့ပုံရံဟမင်းကြီးရုံးကတော့ဖီလ်ဒဖီယားပြည်နယ်ခီးစဉ်တစ်ခုကိုပဲအတည်ပြုပြောဆိုခဲ့တာပါဖီလ်ဒဖီယားဖုန်းတော်ကြီး Charles Chaput ကတော့ပေါ်ယဟမင်းကြီးရဲ့ပြည်နယ်ခီးစဉ်ကြောင့်အလွန်အင်မတန်မှပျော်ရွှင်ကြည်နူးမိကြောင်းမိန့်ကြားခဲ့ပါတယ်ရှင
်။ VOA အမေရိကန်တန်ရဲ့မနက်ဖက်မြန်မာဘာသာစီစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 93.5 လိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6185နဲ့ဒုတိယနိုင်ဝတ်မှာလှိုင်းလက်မီတာ190 kHz 1509ရုကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ VOA American တာမြန်မာပိုင်းစီစဉ်ကအင်္ဂါနေ့နနက်ခင်းမြန်မာနဲ့နိုင်ငံတကာသတင်းတွေကိုဆက်လက်ကြီးညာပေးနေပါတယ်ခင်ဗျာ။နိုင်ငံလုံးဆိုင်ရာကြောင်းသားစုအရေးပေါ်အစည်းအဝေးအပြီးမှာဒီမိုကရေစီပညာရေးလှုပ်ရှားမှုဥဆောင်ကော်မတီကဦးစီးပြီးတော့ကြောင်းသားတွေကအမျိုးသားပညာရေးဥပဒေကို၄ရက်မြောက်နေ့ဖြင့်စတင်ကောက်ွယ်သပိတ်နှောက်မှောက်နေကြပါတယ်။အမျိုးသားပညာရေးဥပဒေဟာဒီမိုကရေစီမဆန္ဒတွေနဲ့လူ့ခွင့်ရေးဒန်းတူညီမျှမှုမရှိဘဲငြင်းငြမ်းစွာပညာသင်ကြားရေးကိုအာမခံမှုမရှိဘူးဆိုပြီးတော့ကျောင်းသားတွေဘက်ကအချက်၆ချက်ထုတ်ပြီးတော့ကန့်ကွက်နေကြတာဖြစ်ပါတယ်။ဆန္ဒပြကျောင်းသားတွေကရက်ပေါင်း60အတွင်းသူတို့ရဲ့တောင်းဆိုချက်တွေကိုအစိုးရဘက်ကအကြောင်းမပြရင်သပိတ်မှောက်ဆန္ဒပြမှုကိုဆက်ပြီးတော့အရှိန်မြင့်လှုပ်ဆောင်သွားမယ်လို့ဒီမိုကရေစီပညာရေးလှုပ်ရှားမှုဥဆောင်ကော်မတီခေါင်းဆောင်တဦးက VOE ကိုပြောဆိုခဲ့ပါတယ်။နိုဝင်ဘာလ16ရက်နေ့ကအဆင့်မြင့်ပညာဦးစီးဌာနညွှန်ကြားရေးမှူးအပါအဝင်တာဝန်ရှိသူတွေတက္ကသိုလ်အသီးသီးကပမ္မောက္ခရီပမ္မောက္ခချုပ်တွေကတပိတ်မှောက်ကျောင်းသားတွေနဲ့တွေ့ဆုံပြီးတော့ဤဥပဒေအစစ်မှာကျောင်းသားတွေလိုချင်တဲ့အချက်လက်တွေကိုဖြည့်ဆွတ်ပေးဖို့ဂျာဝင်ဆောင်ရွက်ပေးမယ်ဆိုပြီးအလွတ်တဘောညှိနှိုင်းမှုတွေလုပ်ခဲ့ပေမဲ့စာနာပြကျောင်းသားတွေကတော့ပယ်ချပစ်ခဲ့ပါတယ်။မနေ့ကစံပြလမ်းတစ်ချောင်းမှာခြိတဲ့စာနာပြခဲ့ကြပြီးမြို့တော်ခန့်မှရှိမှာနိုင်ငံတကာကျောင်းသားများနဲ့အထိမ်းမှတ်ဟောပြောပွဲပြုလုပ်ခဲ့တယ်လို့ထိုင်းတပိတ်လဲဆင်နွှဲခဲ့ကြပါတယ်။ရန်ကုန်မြို့တော်ခမ်းမရှိမှာတော့ယာနဲ့ချီတဲ့ကျောင်းသားတွေကိုအားပေးထောက်ခံကြတဲ့ပြည်သူတွေကလည်းယာနဲ့ချီပြီးတော့ရှိနေကြတယ်လို့အာနာပိုင်နေဘက်ကလည်းစောင့်ကြည့်မှတ်တမ်းယူနေတာတွေကိုတွေ့ခဲ့ရပါတယ်ခင်ဗျာ
။စက်တင်ဘာလနှောင်းပိုင်းကဟောင်ကောင်ဆန္ဒပြသူတွေတင်ပိုက်ခဲ့တဲ့နေရာတွေကိုရှင်းလင်းဖို့ဒီသတင်းပတ်အတွင်းဟောင်ကောင်ရဲကစတင်လိုက်မယ်လို့မျှော်လင့်ရပါတယ်။စီးပွားရေးဗဟိုအချက်အခြာဒေတာအနည်းမှရှိတဲ့ Admiralty Data ကစပြီးတော့ကောင်းလူအနီးမွန်ကုတ်အထိလှုပ်ဆောင်မှာဖြစ်တယ်လို့ဟောင်ကောင်အစိုးရအရာရှိတွေကပြောပါရယ်။ဟောင်ကောင်တက္ကသိုလ်ကကောက်ယူခဲ့တဲ့စစ်တမ်းအသစ်အရာလူထုသဘောထားပြောင်းလာပြီးဆန္ဒပြမှုတွေအဆုံးသတ်သင့်ပြီလို့ပြောဆိုလာတဲ့အချိန်မှာအခုလိုအရေးယူဆောင်ရွက်ဖို့စတင်မယ်ဆိုတဲ့သတင်းထွက်ပေါ်လာတာပါ။စစ်တမ်းကောက်ခံရမှာဖြေချခဲ့သူ1000ကျော်အနည်းဆန္ဒပြသူတွေအခုလိုနေရာတွေတင်ပိုက်တဲ့လှုပ်ရှားမှုကို43ရာခိုင်နှုန်းကဆန့်ကျင်ပြီး34ရာခိုင်နှုန်းကထောက်ခံခဲ့ပါတယ်။ဒါပေမဲ့လို့ဆန္ဒပြသူတွေအနေနဲ့အင်ပြန်တင်းကြပြီလို့68ရာခိုင်နှုန်းကဖြေချခဲ့တာပါ။ဆန္ဒပြမှုတွေကိုအဓိကလှုပ်ဆောင်တဲ့ဟောင်ကောင်ကျောင်းသားသမဂ္ဂခေါင်းဆောင်တွေကလည်းအာဏာပိုင်တွေဖယ်ရှားခိုင်းရင်အာခံခြင်းမပြုဖို့နဲ့ထိတ်တန့်ရင်ဆိုင်ခြင်းတွေကိုရှောင်ရှားဖို့ဆန္ဒပြသူတွေကိုတိုက်တွန်းခဲ့ပါတယ်။ဆန္ဒပြသူတွေဟာ2019ခုနှစ်ရွေးကောက်ပွဲကိုလွတ်လပ်စွာအပြည့်အဝကျင်းပဖို့တောင်းဆိုဆန္ဒပြနေတာဖြစ်ပါရဲ့ရှင်
။တရုတ်နဲ့ဩစတြေးလျနိုင်ငံတို့ဟာဆယ်စုနှစ်တခုကြာညှိနှိုင်းမှုတွေလှုပ်ဆောင်ခဲ့ပြီးတဲ့နောက်မှာနှစ်နိုင်ငံကြားထူးခြားတဲ့မှတ်တမ်းတစ်ခုအဖြစ်နဲ့လွတ်လပ်စွာကုံတော်ရေးသဘောတူညီမှုတစ်ခုနဲ့သက်ဆိုင်တဲ့သဘောထားကြေညာချက်ကိုလက်မှတ်ရေးထိုးလိုက်ကြပါတယ်။ကင်ပါရာမြို့တော်မှာကျင်းပတဲ့လက်မှတ်ရေးထိုးတဲ့အခမ်းအနားကို ဩစတြေးလျဝန်ကြီးချုပ်တိုနီအက်ဘော့နဲ့အဲ့ဒီကိုရောက်နေတဲ့တရုတ်သမ္မတရှီကျင့်ပင်တို့ကတက်တည်အဖြစ်ရောက်ရှိနေကြပါတယ်။ဒီသဘောတူညီမှုအရဩစတြေးလျရဲ့ပို့ကုန်တွေနဲ့ဝန်ဆောင်မှုလုပ်ငန်းတွေကိုတရုတ်ဈေးကွက်ကိုဖွင့်ပေးရမှာဖြစ်ပြီးတော့ဩစတြေးလျနိုင်ငံဘက်ကလည်းတရုတ်ရင်းနှီးမြှုပ်နှံမှုအပေါ်ကန့်သတ်ချက်တွေကိုရှော့ပေါက်ပေးရမှာဖြစ်ပါတယ်ခင်ဗျာ
။နိုဝင်ဘာလ16ရက်နေ့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုစမိုဝီနဲ့မဲအင်ဂျင်နိုင်တို့ကကြီးညာပေးခဲ့ကြတာဖြစ်ပါတယ်ခင်ဗျာ။အခုပထမဦးဆုံးတော့နိုင်ငံတကာသတင်းဆောင်မတစ်ပုဒ်ကိုအရင်ဆုံးတင်ဆက်ပေးမှာပါ။အီရတ်နဲ့ဆီးရီးယားမှာရှိနေတဲ့အစ္စလာမ်စစ်သည်ကြွားတွေပေါ်မဟာမိတ်ညွန်ပေါင်းတပ်တွေလေကြောင်းကနေထိုးစစ်ဆင်မှုကြောင့်သူတို့ရဲ့အရင်ကရရှိခဲ့တဲ့အရှိန်အဟုန်ဟာလျော့နေလာနေပြီလို့အမေရိကန်နိုင်ငံသားဝန်ကြီးဂျွန်ကယ်ရီကပြောပါတယ်။ဒီတော့အတွင်းအိုက်ဇဲလ်လို့ခေါ်တဲ့စစ်သည်ကြွားတွေကပြင်စမမြောက်အနောက်နိုင်ငံသားတို့ကိုကောင်းဖြတ်တက်လိုက်ပြီးအမေရိကန်စစ်သားတွေလည်းအလားတူကံကြမ္မာမျိုးကြုံရလိမ့်မယ်လို့သူကတတိပီးပြောဆိုခဲ့ပါတယ်အမေရိကန်နိုင်ငံသားဌာနဆိုင်ရာ VOE သတင်းတောက် Scott Stamp ပို့ထားတဲ့သတင်းကိုဒေါ်လာလာတန်ကတင်ပြပေးမှာပ
ါ ISIL ခေါ် Islamic State စစ်သွေးကြွတွေကိုနှိမ်နှင်းတဲ့နိုင်ငံတကာရဲ့ထိုးစစ်ဟာခြုံကြည့်ရင်တိတာတဲ့ထိရောက်မှုတွေရရှိနေပြီလို့ဝန်ကြီး Kerry ကပြောပါတယ
် The momentum that ISIL built up during the summer has dissipated It continues yes to commit terrible crimes But it has also been
Islamic State အစွန်းရောက်တွေဟာနွေရာသီတုန်းကရခဲ့တဲ့အချိန်ဟာအခုတော့အာရော့ပြက်ပြဲစပြုတ်နေပါပြီ။ဆိုးရွားရက်ဆက်လာတဲ့ရာဇဝတ်မှုတွေကတော့ဆက်ပြီးတော့ကျူးလွန်နေသေးပါ။ဒါပေမဲ့သူတို့အခြေစိုက်တဲ့စခန်းတွေကနေထွက်ပြေးနေကြရသလိုစစ်တင်နန်းတွေပို့ချတဲ့နေရာတွေကလည်းစွန့်ပစ်ပြီးတော့ထွက်ပြေးနေကြရပါပြီ။ဒါကြောင့်သူတို့ရဲ့ဆက်သွယ်ရေးလမ်းကြောင်းတွေပြောင်းရပါပြီ။အဖွဲ့ဝင်တွေကြားမှာလည်းလူစုကွဲကုန်ပြီးတော့အရင်တုန်းကလိုကားတန်းရှည်ကြီးတွေမတုံ့နိုင်ကြတော့ပါဘူး။
အီရတ်မှာမူဆိုးမျိုးအပေါ်ထိမ့်ချုပ်မှုတိုးကျပြီးတဲ့နောက်အစ္စလာမစ်အစိုးရအဖွဲ့ကိုနှိမ်နင်းတဲ့လှုပ်ရှားမှုကိုသမ္မတဥဘာမာကစက်တင်ဘာလကစတင်ခဲ့တာဖြစ်ပါတယ်။နိုင်ငံကြီးရာပေါ်လစီခေါင်းဆောင်တွေကိုဝါရှင်တန်မှာမိကွန်းပြောရမှာဝန်ကြီးကယ်ရီကအစ္စလာမစ်စတိတ်အစိုးရတို့ရဲ့လွှမ်းမိုးမှုကိုမထိမ့်ချုပ်ဘဲလွှတ်ထားရင်အရှိအလေပိုင်းတဲ့ကြောပြီးအကြမ်းဖက်မှုတွေဖိတ်ဆင်လာနိုင်တယ်လို့ပြောပါတယ
်။ The dysfunction of some governments in the region has enabled these killers to seize control of
the choice ရရဲ့အားနည်းမှုကြောင့်ဒီလူသက်သမားတွေဟာနေမြေတွေကိုပိုးပြီးတော့ထိမ့်ချုပ်နိုင်ခဲ့ပြီးအယ်ခိုင်ဒါအားအကောင်ဆုံးရှိစဉ်အချိန်ကထက်တောင်ပိုးပြီးတော့အားဖြည့်နိုင်တဲ့အခြေအနေမျိုးဖြစ်စေခဲ့ပါတယ
်။ဒါအပြင် Islamic State အစိုးရတွေကျူးလွန်ခဲ့ကြတဲ့ရက်စက်လှတဲ့ကြမ်းကြုတ်မှုတွေကြောင့်အမြင်ချင်းမတူကြတဲ့အရှိလေပိုင်းရှိခေါင်းဆောင်တွေတောင် ISIL ကိုနှိမ်နင်းဖို့လက်တွဲလှုပ်ဆောင်လာကြတာတွေ့ရတယ်လို့ဝန်ကြီးကယ်ရီကပြောပါတယ်။ Islamic State စစ်သွေးကြပါလိဟာအမေရိကန်ထောက်ကူပေးရဲ့အမှုတမ်းအဘူရာမန်ခါစစ်ကိုကောင်းဖြတ်တက်ခဲ့တဲ့16မိနစ်ကြာဗီဒီယိုကိုတင်းနေနေကထုတ်ပြန်ခဲ့တာဖြစ်ပါတယ်။ခါစစ်ဟာသူမတီးခဲ့တဲ့အထူးအရေးပေါ်ကယ်ဆယ်ရေးနဲ့ထောက်ကူပေးရေးအဖွဲ့ကိုစားကယ်ဆယ်ရေးပစ္စည်းတွေကိုပို့ဆောင်စဉ်2013ခုအောက်တိုဘာလကစီးရီးယားအရှေ့ပိုင်းမှာဆွန်းရောက်တွေရဲ့ဖမ်းဆီးခြင်းကိုခံခဲ့ရတာဖြစ်ပါတယ်။ ISIL ရဲ့ရက်ဆက်လှတဲ့အခုလိုတပ်ဖြတ်မှုနဲ့ပတ်သက်လို့အမေရိကန်ကာကွယ်ရေးဝန်ကြီးချက်ခေဂါကအစိုးရတွေကိုအဆုံးမှနှိမ်နင်းယူမယ်လို့ပြောပါတယ
်။ No one wants to live in a world of this kind of inhumanity and brutality. And all of us
ယူမဆန်တဲ့ရက်ဆက်လာတဲ့အဲ့ဒီလိုလောကမျိုးမှာဘယ်သူမှမနေခြင်းကြပါဘူး။ဒီလိုမျိုးမဖြစ်ရအောင်ကာကွယ်ဟန်တားဖို့ကျွန်တော်တို့လူသားတိုင်းမှာတာဝန်ရှိပါတယ်။ခက်ခဲမှမှန်ပေမဲ့ကျွန်တော်တို့အဆုံးမှသူတို့အပေါ်အနိုင်ရမှာပါ။
အဘူရာမန်ခါစစ်ဟာအိုက်ဆစ်အဖွဲ့ကကောင်းဖြတ်တက်ခဲ့တဲ့ပြင်စမမြောက်အနောက်နိုင်ငံသားတစားကန်လည်းဖြစ်ပါလေ။အဲ့ဒီတင်းနေနေကထုတ်ပြန်ခဲ့တဲ့ဗီဒီယိုဟာစောစောကထုတ်ပြန်ခဲ့တဲ့ကောင်းဖြတ်တက်တဲ့ဗီဒီယိုဒီအတိုင်းစစ်သွေးကြွတူကဗြိတိရှ်အတန်တွင်းနဲ့စကားပြောဆိုခဲ့တာဖြစ်ပါလေ။ဘာသာရေးစစ်ဆင်နွှဲနေတဲ့ပထမဦးဆုံးအမေရိကန်နိုင်ငံသားကိုစစ်သွေးကြွတွေဟာစီးရီးယားမြောက်ပိုင်းမြို့မှာမြုပ်နှံမှာဖြစ်ပြီးတခြားအမေရိကန်စစ်သားတွေလည်းအလားတူကံကြမ္မာမျိုးနဲ့ရင်ဆိုင်ရနိုင်တယ်လို့အဲ့ဒီအဆုံးရောက်ကသတိပေးခဲ့ပါတယ်ရှင်
။ဒေါ်လာလာတန်တင်ပြခဲ့တာပါ။အခုတော့မြန်မာနိုင်ငံဆိုင်ရာသတင်းတွေကိုဆက်တင်ဆက်ပေးပါမယ်။သမ္မတဥဘာမာရဲ့ဒုတိယအကြိမ်မြောက်မြန်မာနိုင်ငံခီးစဉ်ပေါ်အားရကျဉ်းနှံ့မှုတွေရှိပေမဲ့နောက်ဆက်တွဲဖြစ်စဉ်တွေကိုစောင့်ကြည့်ဖို့လိုသလိုထိရောက်တဲ့ပြုပြင်ပြောင်းလဲရေးတွေအတွက်မြန်မာခေါင်းဆောင်တွေကိုဖိအားပေးဖို့လည်းလိုတယ်လို့အမေရိကန်ပြည်ထောင်စုအခြေစိုက်လူခွင့်အဖွဲ့အစည်းတွေကပြောလိုက်ပါတယ်။အသေးစိတ်ကိုတော့မဲအင်ဂျင်နိုင်ကပြောပြပေးမှာပါ။
မြန်မာနိုင်ငံခီးစဉ်အတွင်းဒီမိုကရေစီအသွင်ကူးပြောင်းရေးနဲ့ပတ်သက်လို့အမေရိကန်သမ္မတအိုဘားမားအနေနဲ့ပွန့်ပွန့်လင်းလင်းပြောဆိုသွားနိုင်ခဲ့တယ်လို့ပြည်ရင်းပြည်ပမြန်မာရေးလှုပ်ရှားနေသူတွေအဖွဲ့အစည်းတွေကတုံ့တက်ခဲ့ကြတာပါ အထူးသဖြင့်ဘာသာရေးလူမျိုးရေးအသွင်ဆောင်တဲ့ပဋိပက္ခတွေမှာလူခွင့်ရေးချိုးဖောက်မှုတွေကိုစိုးရိမ်မကင်းဖြစ်မိကြောင်းမြန်မာခေါင်းဆောင်တွေကိုသမ္မတအိုဘားမားကတိုက်ရိုက်ပြောဆိုခဲ့တဲ့အပေါ်ကျေနပ်မိတယ်လို့နယူးယောက်အခြေစိုက် HRW နိုင်ငံတကာလူခွင့်ရေးစောင့်ကြည့်ရေးဖွဲ့ကြီးရဲ့အာရှရေးရာတာဝန်ခံ Brett Adams က VOA ကိုပြောပါတယ
် We were very happy with a lot of the public comments that Obama made. He used the word Rohingya, which is important. He stressed the need for the government to find a solution
to the Rohingya problem. Obama မှတ်ချက်ပေးပြောဆိုသွားတာတွေပေါ့ကျွန်တော်တို့အလုံးမဲ့အားရပါတယ်။ Rohingya အရေးကိစ္စအဖြစ်ရှာဖို့ငြိမ်းချမ်းရေးသဘောတူညီချက်ရဖို့မှန်ကန်တဲ့လုပ်ငန်းစဉ်တွေလိုအပ်နေတာလူပုဂ္ဂိုလ်ကိုရည်စူးကန့်သတ်ရည်ဆွဲထားပြီးစစ်တပ်ကိုယ်စားလှယ်တွေအချို့ကျပါဝင်နေတဲ့ဖွဲ့စည်းပုံအခြေခံဥပဒေကိုပြင်ဆင်ဖို့ဒီစတဲ့အချက်တွေကိုမြန်မာအစိုးရကိုအလေးပေးပြောဆိုသွားပါတယ်
။ဒါပေမဲ့လည်းမြန်မာနိုင်ငံပြုပြင်ပြောင်းလဲရေးမှာမြန်မာအစိုးရရဲ့လိုအပ်ချက်တွေကို American အစိုးရဘက်ကဆက်ပြီးတော့အသေးချာအာရုံစိုက်စောင့်ကြည့်ဖို့လိုတယ်လို့ Brett Adams ကဆိုပါတယ
်။ We were disappointed however that his meeting with Thein Sein did not
သမရဥပမာနဲ့သမရဥသိန်းစိန်တို့တွေ့ဆုံဆွေးနွေးပွဲကနေအချိန်တိုင်းတာအကန့်တတ်နဲ့ပေါ်ဆောင်ပေးဖို့လိုအပ်တဲ့အချက်တွေရှင်းရှင်းလင်းလင်းမရှိခဲ့တဲ့အတွက်ကျွန်တော်တို့စိတ်ပျက်မိပါတယ်။ရေဘူးကပြောရရင်သမရဥပမာရဲ့မြန်မာနိုင်ငံခီးစဉ်ကကောင်းနေဆိုပေမဲ့ခီးစဉ်ရဲ့ရလဒ်တွေကိုစောင့်ကြည့်ဖို့လိုသလိုပြုပြင်ပြောင်းလဲရေးအတွက်မြန်မာဆိုရကိုပိုးပြီးဖိအားပေးဖို့လိုနေပါတယ်။
ဝါရှင်တန်ဒီစီအခြေစိုက်မြမအရေးလှုပ်ရှားနေတဲ့ US Campaign for Burma ကတော့သမ္မတဥပမဟာခီးစဉ်အတွင်းတိုင်းဒေသခေါင်းဆောင်တွေနဲ့တွေ့ဆုံဖို့အချိန်မပေးခဲ့ဘူးလို့အဖွဲ့ရဲ့အမှုဆောင်ညွှန်ကြားမှု Jennifer Quickley ကအခုလိုဝေဖန်ပြောဆိုသွားပါတယ
် We were disappointed that President Obama didn't meet with ethnic leaders.
သူပြောသွားတာကသမ္မတဥပမအနေနဲ့တိုင်းဒေသခေါင်းဆောင်တွေနဲ့တွေ့ဆုံခဲ့ခြင်းမရှိတဲ့အပေါ်မှာစိတ်ပျက်မိကြောင်းအချိန်တိုတောင်းတဲ့ခီးစဉ်အတွင်းမှာကိုလိုနီခေတ်ကတည်ဆောက်ခဲ့တဲ့အတွင်းဝင်များရုံဟောင်းကိုတွားရောက်လေ့လာဖို့စီစဉ်ထားခဲ့ပေမဲ့တိုင်းသားခေါင်းဆောင်တွေနဲ့တွေ့ဆုံဖို့အစီအစဉ်ကိုတော့ဦးစားပေးခြင်းရှိတဲ့အချက်ကိုစိတ်ပျက်မိကြောင်းပြောသွားတာပါအမေရိကန်ပြည်ထောင်စုရဲ့ Peace Corps လို့ခေါ်တဲ့ငြိမ်းချမ်းဆိုင်ရာလှုပ်အားပေးအစီအစဉ်တစ်ရပ်ကိုမြန်မာနိုင်ငံမှာထူထောင်သွားမယ်လို့သမ္မတဥပမာကသူ့ခီးစဉ်တွင်မှကြေညာခဲ့ပါတယ်ဒီလိုဖွံ့ဖြိုးရေးဆိုင်ရာအစီအစဉ်ကိုကြိုဆိုပေမဲ့အိုးအိမ်ဆွန့်ခွာထွက်ပြေးနေရတဲ့ဒုက္ခသည်တွေတိုက်ပွဲတွေဖြစ်နေတဲ့တိုင်းဒေသနေမျိုးတွေကဒုက္ခသည်တွေအတွက်အကျိုးထိရောက်မှုရှိအောင်အကောင့်ထည့်ဖော်ဖို့လိုအပ်ကြောင်း Brett Adams ကပြောပါရယ်ခီးစဉ်တွင်သမ္မတဥပမာရဲ့အရှိတောင်အာရှလူငယ်များနဲ့တွေ့ဆုံပွဲကတော့မြန်မာခေါင်းဆောင်တွေအတွက်တကယ့်ကိုစံနမူနာယူသင့်တဲ့လုပ်ရပ်ဖြစ်တယ်လို့ Brett Adams ကဆိုပါရယ
် In a region and particularly a country like Burma that doesn't
မြန်မာနိုင်ငံပါဝင်ဒေတာရင်းမှာမူဝါဒရေးရည်နဲ့ပတ်သက်လို့အဲ့လိုပုံမွင့်လင်းလင်းကြည်ကြည်ပြည့်ပြည့်တွေ့ဆုံဆွေးနွေးပွဲမျိုးမရှိပါဘူး။သမ္မတဥပမာရဲ့တွေ့ဆုံပွဲဟာလွတ်လပ်မှုကိုမျက်နှာတဲ့လူငယ်တွေအတွက်တကယ့်ကိုအရေးပါပြီးလွှမ်းမိုးမှုလည်းရှိပါတယ်။သူတို့အနေနဲ့လည်းသူတို့နိုင်ငံကောင်းဆောင်တွေနဲ့အခုလိုပဲဆွေးနွေးဖို့မျှော်လင့်နေကြမှာပါ။သမ္မတဥသိန်းစိန်ကမ္ဘောဒီးယားဝန်ကြီးချုပ်ဟွန်ဆန်ပါဝင်အရှိတောင်အာရှနိုင်ငံကောင်းဆောင်တွေဟာသူတို့နိုင်ငံကလူငယ်တွေရဲ့စဉ်စားတွေးခေါ်ချက်တွေကိုတည်နာလေကြတာမျိုးမရှိပါဘူး။
မြန်မာနိုင်ငံကအင်ရှင်ဖြစ်လက်ခံကျင်းပတဲ့အရှေ့အာရှနဲ့အာဆီယံထိပ်သီးဆွေးနွေးပွဲကိုသမ္မတဥပမာမတည့်ရောက်ခင်အချိန်ကလည်းမြမအသွင်ကူပြောင်းရေးနောက်ကျောင်းပြန်လှည့်နေပြီဆိုတဲ့စိုးရိမ်မကင်းဖြစ်မှုတွေကို HRW နဲ့ USCB စတဲ့နိုင်ငံတကာလူခွင့်ရေးဖွဲ့စည်းတွေကထုတ်ဖော်ပြောဆိုခဲ့ကြတာပါ။ဒါအပြင် American အထက်နဲ့အောက်လွှတ်တော်အမတ်နှစ်ဒါဇင်ကျော်ကလည်းမြမအရေးစိုးရိမ်ချက်တွေကိုသမ္မတဥပမာစီကိုလက်မှတ်ရေးထိုးပေးပို့ခဲ့ကြပါတယ်။သမ္မတဥပမာရဲ့နိုဝင်ဘာလ12ရက်နေ့ကနေ14ရက်နေ့အထိမြန်မာနိုင်ငံခီးစဉ်အတွင်းမြန်မာအစိုးရနဲ့ပြည်သူတွေနှွေးနှွေးထွေးထွေးကြိုဆိုခဲ့မှုအပေါ်ရန်ကုန်အမေရိကန်တန်ယုံကကျေးဇူးတင်ရှိကြောင်းနဲ့အထူးသဖြင့်ရန်ကုန်မြို့ကန်ပြည်သူတွေအနေနဲ့သမ္မတခီးစဉ်ကြောင့်ရင်သွားလာပိတ်ဆို့ခဲ့တာကိုနားလည်သိခံခဲ့တဲ့အပေါ်အထူးကျေးဇူးတင်ရှိပါကြောင်းနိုဝင်ဘာလ15ရက်နေ့ရက်စွဲနဲ့တန်ယုံကကြေညာချက်ထုတ်ပြန်ထားပါတယ်သမ္မတဥပမာဟာမြန်မာနိုင်ငံခီးစဉ်အပြီးမှာဩစတြေးလျနိုင်ငံမှာကျင်းပတဲ့ APEC ထိပ်သီးစည်းဝေးပွဲကိုတက်ရောက်ခဲ့ပြီးနောက်တနင်္လာနေ့ကအမေရိကန်ပြည်ထောင်စုကိုပြန်လည်ရောက်ရှိခဲ့ပါတယ်ရှင်
။မက်အင်ဂျင်နိုင်ပြပြပေးသွားတာပါ။အခုတခါတော့ရန်ကုန်မြို့ကကျောင်းသားတွေရဲ့ဆန္ဒပြမှုနောက်ဆက်တွဲအခြေအနေကိုတင်ပြပေးမှာပါ။အမျိုးသားပညာရေးဥပဒေစန့်ကျင်ကက်ကွက်တဲ့နိုင်ငံလုံးဆိုင်ရာကျောင်းသားတွေတပိတ်ဆင်နေတဲ့ကျောင်းသားတွေအနေနဲ့ပြည်လည်နိုင်မဲ့နည်းလမ်းတွေကိုပညာရေးတာဝန်ရှိသူတွေနဲ့မျက်နှာချင်းဆိုင်တွေ့ဆုံညှိနှိုင်းဖြေရှင်းကြပါလို့အစိုးရပညာဦးစီးဌာနညွှန်ကြားရေးမှူးချုပ်ကပြောဆိုလိုက်ပါတယ်။ဒီပညာရေးဥပဒေပါချက်တွေကိုပြင်ဆင်ဖို့အကြိမ်ကြိမ်တောင်းဆိုခဲ့ပေမဲ့အများပြည်သူကျောင်းသားတွေနဲ့ဆရာဆရာမတွေရဲ့သဘောထားမပါဘဲရေးဆွဲခဲ့တဲ့ပညာရေးဥပဒေပေါ်ကျောင်းသားတွေရဲ့အခုလိုငြင်းငြင်းစွာဆန္ဒပြနေတဲ့အပေါ်မြန်မာနိုင်ငံလုံးဆိုင်ရာဆရာဆရာမများအဖွဲ့ ွဲချုပ်အနေနဲ့ချွင်းချက်မရှိထောက်ခံတယ်လို့အဖွဲ့ချုပ်ဥက္ကဋ္ဌကပြောဆိုလိုက်ပါတယ်အပြည့်အစုံကိုမတ်စုမွန်ကပြောပြပေးပါပါခင်ဗျာ
သမရဦးသိန်းစိန်လက်မှတ်ရေးထိုးအတည်ပြုလိုက်တဲ့အမျိုးသားပညာရေးဥပဒေကိုစန့်ကျင်ကန့်ကွက်တဲ့ကျောင်းသားတွေရဲ့တပိတ်ရက်ဆက်လာချိန်မှာပဲနိုဝင်ဘာလ16ရက်နေ့မှာအစိမ့်မြင့်ပညာဦးစီးဌာနတာဝန်ရှိသူတွေကတပိတ်မောက်ကျောင်းသားခေါင်းဆောင်တွေနဲ့ရွှေတကုံစေတီကျေးသွန်းဖျားကြီးမှာလာရောက်ဆွေးနွေးခဲ့တာဖြစ်ပါတယ်။ကျောင်းဝင်ညှိနှိုင်းပေးမယ်လို့အလွတ်တဘောလာရောက်ဆွေးနွေးမှုကိုကျောင်းသားတွေကပယ်ချခဲ့ပါတယ်။နိုဝင်ဘာလ18ရက်နေ့ဒီကနေ့မှာတော့အကြောင်းသားအထူးအနေနဲ့တွေ့ဆုံဆွေးနွေးတဲ့နီးလန်းနဲ့ပြည်လဲအောင်အဖြေရှာဖြေရှင်းကြပါလို့အစိမ့်မြပညာဦးစီးဌာနအောက်မြန်မာပြည်ရဲ့ညွှန်ကြားရေးမှူးချုပ်ဦးစောထေးက VOA မြန်မာပိုင်းကိုပြောပါတယ်
။အမားကြီးဆန္ဒပြတဲ့ကိစ္စကသူတို့ကြီးညာချက်ထုတ်ပြန်တယ်။အဲကြီးညာချက်ထုတ်ပြန်ထားတဲ့အချက်အလုံးဒီသူတို့ရဲ့လူလားချက်အမှန်တရားဖြစ်ရင်ဒါဒီမလုံနိုင်တဲ့ကိစ္စတစ်ခုမှမရှိဘူးနော်ဖြစ်တဲ့အတွက်ကျွန်တော်တို့ကကြံရတယ်ညနေချင်းဆိုင်တိုင်ပင်ပြီးတော့မှလုံးနိုင်ဖို့ဆောင်ရွက်ဖို့ပဲလိုတော့တဲ့အခြေအားဖြစ်တယ်။ဒါဒီလိုလားချက်အမှန်ဖြစ်ခဲ့ဖို့ပဲလိုတယ်။ဘယ်လိုလားချက်အမှန်သာဖြစ်ခဲ့လို့ရှိရင်နည်းနည်းချင်းချင်းဆွေးနွေးပြီးတော့မှဒါကိုဘယ်လိုရအောင်လုပ်မလဲဆိုတဲ့ညီလန်းရှာလို့ရတဲ့ကိစ္စတွေကြီးပဲဖြစ်တယ်။စတင်ပတ်တခုမှမရှိဘူးဆိုတော့ပြောပြချင်တာပဲ
။ဘဟုချုပ်ကင်မှုစနစ်နဲ့ကျောင်းသားခွင့်ရေးတွေကိုကန့်သက်ထိတ်ချုပ်ထားတဲ့ပညာရေးစနစ်အပေါ်မှာသဘောမတူဘူးဆိုတာကိုဆရာတွေနဲ့ကျောင်းသားတွေကသူတို့ရဲ့သဘောဆန္ဒကိုအကြိမ်ကြိမ်တင်ပြတောင်းဆိုပြီးဖြစ်တယ်လို့လည်းမြန်မာနိုင်ငံလုံးဆိုင်ရာဆရာဆရာမများအဖွဲ့ချုပ်ဥက္ကဋ္ဌဦးတုတာက VOA ကိုပြောပါရယ
်ဆရာကြီးဘက်ကပေါ့နော်ဒီကျောင်းသားတွေဆန္ဒမပြရင်ကျွန်တော်တို့ညှိနှိုင်းတယ်ကျွန်တော်တို့ဓာရီကတော့လက်မခံနိုင်ဘူးဒီအချက်ဒီချက်တွေပြင်ပြီးပါဆိုတော့လုံးဝမပြည့်ဘူးကျွန်တော်တို့ဆရာဆရာမများအဖွဲ့ချုပ်ကတောင်းဆိုတဲ့အိုးချက်ကိုလုံးဝမလိုက်လျော့ဘဲနဲ့သူတို့အတည်ပြုလိုက်တယ်ဗျအခုရောက်မှညှိနှိုင်းလို့ရတယ်ဆိုတာဒါလက်ခံနိုင်ကြီးမရှိဘူးသမီးဘူးရှာလွဲပြောတဲ့ကားပဲပြည်တနာတစ်ခုဖြစ်တော့မှကျောင်းသားတွေကသူပြောင်းကျောင်းသားတွေကဒဂုံတက်ကတူပြတယ်ရန်နာဘုံတက်ကတူဆန္ဒပြတယ်အဲ့တော့မုံရတက်ကတူကလည်းဆန္ဒပြတယ်တက်ကတူကဒီမှာဆန္ဒပြသွားတဲ့အချိန်မှာသူကဘာမှမလုပ်ဘဲနဲ့ကျောင်းသားတွေကိုအမျိုးမျိုးဖိအားပေးပြီးတော့ဒီကျောင်းသားသမဂ္ဂကဖျက်ဆီးထုတ်ခွင်းယူလို့ပဲသူတို့အာရုံစူးစိုက်ခဲ့တာဒါသူတို့ရဲ့မှားယွင်းမှုတွေရပဲဗျအခုရောက်ကမှသူတို့ကနေပြီးတော့ညှိနှိုင်းလို့ရတယ်သူညှိနှိုင်းလို့ရခဲ့တယ်ဆိုရင်တမရဘာကြောင့်ကျွန်တော်တို့ညှိနှိုင်းခဲ့တာကိုလက်မခံဘဲနဲ့ဒီအတိုင်းအတည်ပြုခဲ့တယ်လေလွတ်တော်ဘာကြောင့်ဒီတိုင်းအတည်ပြုခဲ့တယ်လဲအဲ့တော့လွတ်တော်ရောအစိုးရဘက်မှာဒါလုံးဝတာဝန်ရှိတယ
်နိုင်ငံလုံးဆိုင်ရာကျောင်းသားတူရဲ့တပိတ်ကိုမြန်မာနိုင်ငံလုံးဆိုင်ရာဆရာဆရာမများအဖွဲ့ချုပ်အနေနဲ့လဲချွင်းချက်မရှိထောက်ခံပါတယ်လို့အဖွဲ့ချုပ်ဥက္ကဋ္ဌကပြောပါတယ်တိုင်းပြည်ရဲ့အနာဂတ်အတွက်အရေးကြီးတဲ့အမျိုးသားပညာရေးဥပဒေကိုပြန်လဲပြင်ဆင်ရေးဆွဲပေးဖို့နိုင်ငံတော်အစိုးရဥပဒေပြုလွှတ်တော်ကိုယ်စားလှယ်တွေပညာရေးဝန်ကြီးဌာနကတာဝန်ရှိတဲ့သူတွေကိုဆက်လက်တောင်းဆိုသွားကြမှာဖြစ်တယ်လို့လည်းမြန်မာနိုင်ငံလုံးဆိုင်ရာဆရာဆရာမများအဖွဲ့ချုပ်ကပြောပါတယ်
ဒါပညာရေးဥပဒေနဲ့ပြန်ဆန်းပြီးတော့ကျောင်းသားတွေရောဆရာဆရာမတွေရောနှိမ့်ွက်တဲ့ဥပဒေဖြစ်နေတာတော့လက်ခံနိုင်စရာမရှိတဲ့အခြေအနေတရားပေါ့နော်အဲဒါကြောင့်ကျွန်တော်တို့ကကျောင်းသားတွေရဲ့လုပ်ရက်ကိုကျွန်တော်တို့ကချွင်းချက်မရှိအပြည့်အဝထောက်ခံပါတယ်ခင်ဗျာကျွန်တော်တို့ကပြည်သူဝန်ထမ်းဖြစ်တဲ့အတွက်ပြည်သူတွေလိုလားတဲ့ဥပဒေကိုတော့ကျွန်တော်တို့ဥပဒေနဲ့အညီတောင်းဆိုသွားမှာပါအဲ့တော့ညာတော်တော်ဝင်းနေစရာကောင်းတာပေါ့တစ်ဖက်ကပြောရလေကျွန်တော်တို့ကကြောင်းနေပါတယ်ကြောင်းနေပါတယ်အခု၄နှစ်အတွင်းမှာဗျဒီတက်သူတွေမှာအုပ်ချုပ်မှုမှာလုံးဝမကြောင်းလဲဘူးအာဏာရှင်ဆန်းဆန်းပဲတော်တဲ့အတွက်ကျွန်တော်တို့ကအာဏာရှင်ပညာရေးဆိုတော့အရင်ကိုလိုနီပညာရေးတက်ဆိုးတဲ့အခြေအနေရောက်လာပါတော့ဗမာဘုရားကျုပ်တွေကသူတို့လုံးချန်လုပ်တယ်အဲ့တော့ဗမာဘုရားကျုပ်နဲ့ဒီဝင်းကြီး level တွေကအကုန်လုံးကညွန်ကြဲမှုကျုပ် level တွေကအကုန်လုံးကလက်ပြီးလိုက်ပြီးမှပါဝင်ပတ်သက်နေတော့သူတို့ကဒါကိုမကြောင်းကျင်တာအဓိကပဲဗျအဲ့တော့သူတို့ရဲ့လူကြီးတွေရဲ့ mindset ပေါ့နော်အတိအကျစိတ်တက်မပြောင်းလို့ကျွန်တော်တို့ရဲ့ပညာကြီးကပြောင်းလဲမှာမဟုတ်ဘူးအဲ့ဒါကြောင့်ကျွန်တော်တို့ကဥပဒေနဲ့အညီဆက်လက်ပြီးတော့ဆောင်ရွက်သွားမယ်။ဘာကြောင့်လဲဆိုတော့နိုင်ငံတကာပေးထားတဲ့အကူအညီကလည်းပညာကြီးမှာကျွန်တော်တို့ဒါမှအဟောတိကျန်ဖြစ်နေတာကြီးအများကြီးပဲဗျ။အဲ့ဒါကြောင့်လက်ရှိအစိုးရကသူလုံခြံအောင်လုပ်လို့ရအောင်အာဏာရှင်တဆူစီအောင်လို့လုပ်နေတဲ့သဘောလို့ကျွန်တော်ထင်တယ်ဗျ။
အမျိုးသားပညာရေးဥပဒေကိုစန့်ကျင်ကန့်ကွက်တဲ့ကျောင်းသားတပိတ်၄ရက်မြောက်နေ့ဖြစ်လာပြီးဖြစ်ပြီးတော့ကျောင်းသားတွေတောင်းဆိုတဲ့အချက်တွေကိုမလိုက်ရောပေးဘူးဆိုရင်ဆက်ပြီးတော့မှတောင်းဆိုတိုက်ပွဲဝင်သွားကြမှာဖြစ်တယ်လို့ကျောင်းသားတွေစုဖွဲ့ထားတဲ့ဒီမိုကရေစီပညာရေးလှုပ်ရှားမှုကော်မတီကလည်းပြောဆိုထားပါတယ်ရှင်
။မဆုမွန်ရေးကတင်ပြပေးသွားတာဖြစ်ပါတယ်။အခုတော့ဒုက္ခသည်အရင်းနဲ့ပတ်သက်တဲ့သတင်းဆောင်မတစ်ပုဒ်ကိုတင်ဆက်ပေးရမယ်။ဆီးရီးယားနဲ့အီရတ်နိုင်ငံကပြည်ပခါတွေကြောင့်ထွက်ပြေးလာကြတဲ့သူတွေအတွက်အကူအညီတွေလိုအပ်နေကြောင်းနဲ့မြန်မာဆွေရအနေနဲ့ဒီမိုကရေစီရေးပြောင်းလဲမှုတွေဆက်စစ်မှန်မှန်လုပ်နေရဆိုရင်နိုင်ငံမဲ့ရိုဟင်ဂျာမွတ်စလင်တိတက်သမတသန်းကိုအတိမတ်ပြုပြဖို့ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမင်းကြီးကပြောဆိုလိုက်ပါတယ်ဒီကြောင့်ရိုက်တာသတင်းကိုဆက်လက်နားဆင်ကြပါခင်ဗျာဆောင်းဦးရာသီသဘာဝဘေးရန်ကိုစီးရီးယားနဲ့အီရတ်နိုင်ငံကဒုက္ခသည်တွေရင်ဆိုင်နေရတဲ့အကြောင်းကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးအန်တိုနီယိုဂူတာရက်စ်ကတင်းလာနေမှာပြောကြားလိုက်ပါတယ်ဒီဒုက္ခသည်တွေကိုကူညီနိုင်မှုအတွက်ရန်မုံငွေလိုအပ်မှုတွေလည်းရှိနေတာပါ
winter in that area as snow as lots of rain
အဲ့ဒီဒေသတွေမှာနှင်းလဲကြသလိုမိုးလဲရွာပါတယ်အပူချိန်ကမညီမျှပါဘူးဒီလိုအခြေအနေအောက်မှာလူတွေအသက်သာဆုံးနေထိုင်နေအောင်ဆောင်ရွက်ဖို့ဟာစိန်ခေါ်မှုတစ်ရပ်ဖြစ်နေပါတယ်ဒီဒေသကလူတွေကိုကူညီဖို့ရန်ပုံငွေဒေါ်လာ58တန်းလောက်လိုနေတာကိုလည်းဟိုတရောကပဲကျွန်တော်ပြောခဲ့ပါတယ်
ဆီးရီးယားနဲ့အီရန်နိုင်ငံကပြည်တွင်းစစ်ကြောင်းလက်နက်မှနေထိုင်တဲ့လူဦးရေပမာဏရှိတဲ့14သန်းနီးပါးရဲကအတော်များများဟာဒီဆောင်းဥပောက်ရာသီမှာအစားအစာအမိုးကာမရှိဘဲနေထိုင်နေကြရတယ်လို့ကုလသမဂ္ဂကပြောပါတယ်။လူမျိုးစုချင်းချင်းကြားတိုက်ခိုက်မှု IS အစွန်းရောက်တွေရဲ့မတရားအနိုင်ကျင့်မှုတွေကြောင့်အီရန်နိုင်ငံကလူပေါင်း2သန်းနီးပါးဆိုရင်လေဒီနှစ်အတွင်းအိုးအိမ်ဆုံးခွာထွက်ပြေးခဲ့ကြရတာပါ။အကြမ်းဖက်သမားတွေရဲ့စီယုံတင်းတင်းမှုတွေကိုရှုံရှားနိုင်မှုဒီဒုက္ခသည်တွေရဲ့အခြေခံလိုအပ်ချက်တွေနဲ့ပတ်သက်ပြီးတော့လေ Mr. Guterres က
Desperate people are always more fragile
အကူအညီမဲ့သူတွေဟာဖိအားပေးစီယုံတင်းတင်းမှုတွေကြုံလာတဲ့အခါငြင်းဆန်မှုမလွယ်ကူပါဘူး။ဒါကြောင့်ဒီဒေသကိုတည်ငြိမ်အောင်ထိန်းသိမ်းဖို့ဆိုရင်အိုးအိမ်ရွှေ့ပြောင်းအခြေချသူတွေကိုကူညီဖို့ဟာအရေးကြီးပြီးတော့ဒီလူတွေကိုကူညီနေတဲ့တိုင်းပြည်တွေကိုလည်းဝိုင်းပြီးတော့ကူညီဖို့လိုအပ်ပါတယ်
။ကုလသမဂ္ဂရဲ့စည်ရင်းကိန်းကဏ္ဍတွေအရ EU ၊ယောပါသမဂ္ဂ၊ American ပြည်ထောင်စု၊ Japan ၊ Norway နဲ့ပင်လယ်ကွေ့အာရပ်နိုင်ငံအချို့ဟာဒုက္ခသည်တွေကိုအကူအညီပေးစွန်းတိုင်းပြည်တွေဖြစ်ပြီးတရုတ်နဲ့ရုရှားကတော့ဒီနှစ်အတွက်ဒုက္ခသည်ကယ်ဆယ်ရေးရန်ပုံငွေရဲ့3.1%ရာခိုင်နှုန်းကိုသာထည့်ဝင်ခဲ့တာပါ။ Syria နိုင်ငံတွင်းကဒုက္ခသည်အများစုဟာ Lebanon, Jordan, Iraq နဲ့ Turkey နိုင်ငံတွေကိုတွားရောက်ခိုလုံကြပြီးအခုအခါမှာအဲ့ဒီဒုက္ခသည်တွေအတွက်နေစရာ၊စာတင်ကြောင်း၊အလုပ်အကင်း၊ကျန်းမာရေးဆောင်ရှားမှုနဲ့အစားအစာရေအလုံးလိုအပ်နေတဲ့အကြောင်းကိုလည်း Mr. Guterres ကအခုလိုထောက်ပြပါတယ်
If you want these countries to be able to go on accepting refugees,
ဒီတိုင်းပြည်တွေအနေနဲ့ဒုက္ခသည်တွေကိုဆက်လက်ပြီးတော့လက်ခံထားပေးစေခြင်းနဲ့ဆိုရင်နိုင်ငံတကာရဲ့ကူညီမှုကလည်းအကြီးအကျယ်လိုအပ်ပါတယ်။ဒီလိုအပ်မှုကိုပြည့်မီအောင်လုပ်ဖို့အခုတော့အလှမ်းဝေးနေသေးပါ
။ဒုတိယကမ္ဘာစစ်နောက်ပိုင်းကာလကစလို့အခုချိန်အတွင်းဒုက္ခသည်တွေနိုင်ငံရေးခိုလုံခွင့်လျှောက်ထားသူတွေအိုးအိမ်ဆုံးခွာရွှေ့ပြောင်းနေထိုင်ကြသူအရေအတွက်ဟာတကမ္ဘာလုံးမှာတန်90ကျော်ရှိနေပြီလို့ကုလသမဂ္ဂကဆိုပါတယ်။ပြည်ပခါရီကိုနိုင်ငံရေးအရာတွေးဆဆွေးနွေးအဖြစ်မရှာနိုင်တဲ့အပေါ်လဲစိတ်ပြက်မိကြောင်း Mr. Guterres ကအခုလိုပြောပါတယ
် The solution for this dramatic humanitarian problem is not
လူသားချင်းကူညီစောင့်ရှောက်ပေးရုံနဲ့တော့ဒီပြဿနာကိုအဖြေမရှာနိုင်ပါဘူးတကယ့်အဖြေကနိုင်ငံရေးအရာဖြေရှာပါမယ်ဒါပေမဲ့ခေါင်းဆောင်မှုအည်အသွေးကြိုတင်ကာဝယ်မှုနိုင်ငံတကာရဲ့နိုင်ငံရေးအမြင်ပေါ်ကတုံ့ပြန်မှုအဲ့ဒါတွေလိုအပ်နေပါတယ်ကံမကောင်းစွာပဲဒီလိုအပ်နေတဲ့အခြေအနေတွေကလည်းမရရှိတာပါ
ကိုနိုင်ငံမှာနေထိုင်နေသူတွေကိုနိုင်ငံသားတွေလို့ဆက်ဆံတဲ့ကြောင်းကိုလည်း Mr. Guterres ကပြောဆိုပါရယ်မြန်မာနိုင်ငံအနောက်ပိုင်းရခိုင်ပြည်နယ်ရင်းက Ranger Muslim တပ်သန်းကျော်ဟာလူမျိုးရေးခွဲခြားခံရပြီးနိုင်ငံမဲတွေအဖြစ်နဲ့နေနေရတဲ့အခြေအနေကိုလည်းသူကအခုလိုထောက်ပြပါရယ
် Hope never dies and I think it's our
မျော်လင့်ချက်ဆိုတာတော့ဘယ်တော့မှပျောက်ကွယ်မသွားပါဘူးမြန်မာနိုင်ငံရဲ့ပြည်ထောင်စုဖြည့်ဆည်းမှုဟာနိုင်ငံတကာရဲ့တာဝန်ကျွန်တော်တို့ရဲ့တာဝန်လို့ထင်ပါတယ်ကျွန်တော်ပြောခဲ့သလိုပါပဲမြန်မာနိုင်ငံပြုပြင်ပြောင်းလဲရေးလုပ်ငန်းစဉ်တွေမှာဒီလူတတန်းကျော်ကိုခြံခဲ့လို့မရပါဘူး
။ရိုဟင်ဂျာတွေပေါ်ဖိနှိပ်မှုတွေရပ်ပစ်ဖို့ကိုလည်းအမေရိကန်သမ္မတဥဘာမာကနိုဝင်ဘာလ14ရက်နေ့ကတောင်းဆိုခဲ့ပြီးမြန်မာအစိုးရအနေနဲ့မွတ်စလင်လူနည်းစုတွေကိုတန်းတူခွင့်ရေးပေးဖို့ကိုလည်းပြောဆိုခဲ့ပါရယ်ခင်ဗျာ VOE မြန်မာပိုင်းစီစဉ်ကထုတ်လွှင့်ခဲ့တဲ့အစီအစဉ်တွေကိုအင်တာနက်ဆာမျက်နှာမှာဖတ်ရှုလို့ရသလိုနားဆင်လို့လည်းရနိုင်ပါပြီ။အင်တာနက်ဆာမျက်နှာ website လေးစာကတော့ www.bamis.voenews.com ဖြစ်ပါတယ်။အဲဒီမှာသတင်းတွေကိုမြန်မာလိုဖော်ပြထားပြီးတော့တပတ်စာထုတ်လွှင့်ခဲ့ပြီးသားသတင်းတွေကိုလည်းပြန်နားထောင်လို့ရပါတယ်ခင်ဗျာ။ VOE မြန်မာပိုင်းအစီအစဉ်ရဲ့ video သတင်းတွေကိုလည်းအဲဒီ website လေးစာမှာပဲကြည့်ရှုလို့ရပါတယ်။